ယူကရိန်းရဲ့ပင်လယ်နက်စိတ်ကမ်းမြို့အိုဒက်ဆာမြို့ကလောင်စာဆီကျက်ဆက်ရုံနဲ့လောင်ကန်တွေကိုတနင်္ဂနွေနေ့ကတိုက်ခိုက်ခဲ့တယ်လို့ရုရှားစစ်တပ်ကပြောပါတယ်။ရုရှားစစ်သည်မော်တွေနဲ့လေရင်တွေကနေဒုတ်ချီနဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်အီဂေါ်ကိုနာရှက်ကော့ဖ်ကပြောပါတယ်။အဲဒီကလောင်စာဆီတွေကိုယူကရိန်းစစ်တပ်ကအသုံးပြုနေတယ်လို့လည်းသူကဆိုပါတယ်။တချို့ဒုတ်ချီတွေမြို့အပေါ်မကျရောက်မီမှာယူကရိန်းလေကြောင်းရန်ကာကွယ်ရေးတပ်ကဖျက်ဆီးနိုင်ခဲ့တယ်လို့အိုဒက်ဆာမြို့ကောင်စီကပြောပါတယ်။ဒါပေမဲ့တချို့ကြောက်ရွံ့ခဲ့တဲ့ဒုတ်ကြီးတွေကြောင့်မြို့မှာပောက်ကွဲမိလောင်ခဲ့တယ်လို့လည်းကောင်စီရဲ့ထုတ်ပြန်ချက်ကဆိုထားပါတယ်။မြို့တော်ကီးမြို့ဝင်းကျင်ကမြို့တွေမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးခါကီးမြို့နဲ့ဝင်းကျင်မှာတော့ရုရှားအမြောက်တပ်တွေနဲ့တင်ကားတွေကအချက်20ကျော်ပစ်ခတ်ခဲ့တယ်လို့အဲ့ဒီဒေသအုပ်ချုပ်ရေးမှူးအိုလေးစင်ယက်ခူဘော့ကတနင်္ဂနွေနေ့ကပြောပါတယ်။ဘယ်လာကလီးယားမြို့မှာတော့ရုရှားတင်ကားကစစ်ရုံကိုပစ်ခတ်ခဲ့တဲ့အတွက်လူနာတွေကိုရွှေ့ပြောင်းနေရတယ်လို့သူကဆိုပါတယ်။